တောင်ကိုရီးယားနိုင်ငံကိုအမေရိကန်သမ္မတတာဝန်နဲ့ပထမဆုံးရောက်ရှိနေတဲ့သမ္မတဂျိုးဘိုင်ဒန်ဟာဆိုးမျိုးတော်ရောက်ပြီးမကြခင်မှာပဲကွန်ပျူတာချစ်တွေထုတ်လုပ်တဲ့ Samsung စက်ရုံစီကိုတွားရောက်လေ့လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Austin မြို့ပြန်မှာ Samsung ကုမ္ပဏီကဒေါ်လာ18ဘီလီယံအကုန်ခံပြီးတော့ဆောက်လုပ်နေတဲ့ကွန်ပျူတာချစ်စက်ရုံနဲ့နမူနာပုံစံတူစက်ရုံဖြစ်တာမို့တွားပြီးတော့လေ့လာတာပါ။တောင်ကိုရီးယားသမ္မတအသစ်ယုံဆုဟျိုးနဲ့ Samsung Electronics ကုမ္ပဏီဒုတိယဥက္ကဋ္ဌEJ Young တို့က Samsung စက်ရုံမှာ American သမ္မတ Biden ကိုကြိုဆိုခဲ့ကြပါတယ်။ Electronic ပစ္စည်းတွေအတွက်မရှိမဖြစ်လိုအပ်တဲ့ Computer Chip တွေမလုံလောက်တဲ့ပြဿနာကြောင့် American ရဲ့ Motor ရင်ထုတ်လုပ်ရေးအပါအဝင် Electronic ပစ္စည်းတွေထုတ်လုပ်ရေးပိုင်းထိခိုက်နေချိန်မှာသမ္မတ Biden ကအခုလိုစက်ရုံကိုတွားရောက်လေ့လာတာလည်းဖြစ်ပါတယ်။ Texas ပြည်နယ်မှာ Samsung ရဲ့ယင်းနှီးမြှုပ်နှံမှုဟာ American ရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာဖြစ်တယ်လို့ American ပြည်သူတွေအတွက်လစကောင်းတဲ့အလုပ်တွေရစီမှာဖြစ်တယ်လို့အင်ပြူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတောင်ကိုရီးယားအသွား Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။သမ္မတ Biden ရဲ့တောင်ကိုရီးယားခီးစဉ်အတွင်းမှာမြောက်ကိုရီးယားနျူကလ িয়ার လက်နက်အရေးကိစ္စ COVID ကရောဂါကူးစက်ပြန့်နှံ့နေတဲ့ကိစ္စတွေကိုလည်းတောင်ကိုရီးယားကောင်းဆောင်နဲ့ဆွေးနွေးကြဖို့ရှိပါတယ်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့စီ6ရက်ကြာခရီးထွက်နေတဲ့ American သမ္မတဟာနိုင်ငံသားဘူဝရရေးရာတွေကိုဦးစားပေးမှာဖြစ်တယ်လို့အမေရိကန်ပြည်သူတွေစိုးရိမ်နေတဲ့ကိစ္စတွေကိုလည်းကင်တွယ်ဖြေရှင်းနေတယ်ဆိုတာပြသတဲ့ခီးစဉ်အဖြစ်မြင်နိုင်ပါတယ်။